ဂါဇာမှာအကြမ်းဖက်မှုတွေတိုးမလာအောင်ဟန်တားဖို့နဲ့အစ္စရေးဟားမတ်စ်ပြည်ပခါတွေပုံမူကျယ်ပြန့်မလာရေးကိုအစ္စရေးဝန်ကြီးချုပ်နဲ့တွေ့ဆုံချိန်သူအဓိကဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံသား၏ဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်အစ္စရေးကိုရောက်နေတဲ့ဝန်ကြီးဘလင်ကင်ဟာအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုနဲ့အစိုးရအဖွဲ့ကိုတဲလ်အက်ဗစ်မြို့မှာတောက်ချာနေကတွေ့ဆုံခဲ့တာပါဒီတွေ့ဆုံမှုအပြီးဝန်ကြီးဘလင်ကင်သတင်းတောက်တွေနဲ့တွေ့ဆုံချိန်မှာတော့အော်တိုဘာ9ရက်နေ့ကအစ္စရေးကိုဟားမတ်စ်အဖွဲ့တွေဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တဲ့အကြမ်းဖက်မှုမျိုးထပ်မံမဖြစ်အောင်ဒါ့အပြင်အစ္စရေးနဲ့ပါလက်စတိုင်းအတွက်ပါပုံမကောင်းမွန်တဲ့အနာဂတ်တည့်ရက်ဖန်တီးနိုင်မှုမဖြစ်မနေလှုပ်ဆောင်ရမယ့်အရေးတွေကိုပြောဆိုသွားပါလေအစ္စရေးမှာလူပေါင်း1400လောက်သေဆုံးခဲ့ရပြီး230လောက်ပြန်ပြီးဆွဲခံခဲ့ရတဲ့အော်တိုဘာ9ရက်တိုက်ခိုက်မှုကိုလုပ်ခဲ့တဲ့ဟားမတ်စ်အဖွဲ့ကိုအမေရိကန်ကအကြမ်းဖက်အဖွဲ့အစည်းဖြစ်သတ်မှတ်ထားတာပါအမေရိကန်အနေနဲ့အစ္စရေးရဲ့ကိုကိုကိုခုခံကာကွယ်ပိုင်ခွင့်ကိုဆက်လက်ထောက်ခံရပ်တည်သွားမယ်လို့ဝန်ကြီးဘလင်ကင်ကပြောသွားပါတယ်ဒုတိယဦးစားပေးကတော့ပါလက်စတိုင်းအရပ်သားတွေကိုကာကွယ်ပေးသွားဖို့ဖြစ်တယ်လို့လည်းပြောပါတယ်ဟားမတ်စ်အဖွဲ့ရဲ့တိုက်ခိုက်မှုကိုလက်တုံပြန်တဲ့အနေနဲ့အစ္စရေးဘက်ကလေကြောင်းကနေပြန်လည်တိုက်ခိုက်ရမှာတော့ပါလက်စတိုင်းသားထောင်ပေါင်းများစွာအိုးအိမ်မဲ့ဖြစ်ခဲ့ရပါတယ်ဂါဇာမှာသေဆုံးသူဥယျာဉ်ကလည်းအခုဆိုရင် 9,000 ကျော်သွားပြီလို့ဟားမတ်စ်အဖွဲ့ကလဲပတ်နေတဲ့ပါလက်စတိုင်းကျမကြီးဌာနကပြောပါတယ်ပါလက်စတိုင်းနေမြေမှာလူသားပေးဒုက္ခပုံမဆိုးရွားလာနေတာကိုဖြေရှင်းဖို့နဲ့ပြစ်ခတ်တိုက်ခိုက်မှုရပ်ဆဲဖို့နိုင်ငံတကာကတန်တမန်ရည်ရချိုးပန်းနေပေမဲ့အစ္စရေးကတော့ထိုးစစ်ဆင်မှုတွေဆက်လုပ်နေပြီးသူတို့တပ်ဖွဲ့တွေအနေနဲ့ဂါဇာမြို့ကိုဝိုင်းထားပြီလို့လည်းပြောပါတယ်ခင်ဗျာ